ရင်းသားရီပေါ်လူမျိုးရုံးတက်ဖြတ်တယ်လို့ဆိုပြီးတော့မြန်မာနိုင်ငံပေါ်ကမ်ဘီယာနိုင်ငံကဒီ ICJ နိုင်ငံကတရားရုံးမှာတရားစွဲထားတဲ့အမှုမှာဂျားဝင်ဆောင်ရွက်ခွင့်ပြုဖို့အတွက်ဆလိုဗီးနီးယားနိုင်ငံကရှောက်ထားလိုက်ပါတယ်ICJ တရားရုံးဆိုင်ရာသဘောတူစာချုပ်ပုံမှန်63အရဂျားဝင်ဆောင်ရွက်ဖို့ဆလိုဗီးနီးယားနိုင်ငံကရှောက်ထားတယ်လို့ဒီ ICJ တရားရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုမျိုးဂျားဝင်ဖို့ဆလိုဗီးနီးယားနိုင်ငံကတောင်းဆိုတဲ့အတွက်လူမျိုးရုံးတပ်ဖြတ်မှုကာကွယ်တားဆီးရေးနဲ့အပြစ်ပေးရေးဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုအနေနဲ့ပါဝင်ဆောင်ရွက်နိုင်မှာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံအပေါ်ဂမ်ဘီယာဆွဲထားတဲ့အမှုမှာလူမျိုးရုံးတပ်ဖြတ်မှုဆိုင်ရာဥပဒေအမှတ် 12345 ရို့အပေါ်အဓိပ္ပာယ်ဖွဲ့ဆိုချက်တွေနဲ့ပတ်သက်လို့မေးခွန်းထုတ်စရာဖြစ်နေတယ်လို့ဆလိုဗီးနီးယားနိုင်ငံကထင်တဲ့အတွက်သူတို့ဖွင့်ဆိုထားတဲ့အဓိပ္ပာယ်နဲ့ဂျားဝင်နိုင်အောင်တောင်းဆိုတာဖြစ်တဲ့အကြောင်း ICJ တရားရုံးကပြောပါတယ်မြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုမှာအခုလိုမျိုးပါဝင်ဆောင်ရွက်ဖို့တောင်းဆိုခဲ့လို့အရင်ခွင့်ပြုထားတဲ့နိုင်ငံ9ခုရှိပါတယ်ကနေဒါ UK ပြင်သစ် Denmark Netherlands Germany နဲ့ Maldives နိုင်ငံတွေကို ICJ တရားရုံးကအမှုမှာပါဝင်ဆောင်ရွက်ခွင့်ပေးထားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးတပ်ဖြတ်ခံရတာကိုတားဆီးအရေးယူပေးဖို့အတွက်2019 November မှာဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာအမှုခွင့်ခဲ့တာဖြစ်ပါတယ်ရှင်